ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ရှစ်ထောင်ရှစ်နိုင်ငံများသင်းအာဆီယံထိပ်သီးညီလာခံတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့အချိန်30မြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်စည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်တဲ့အကြောင်းမြန်မာသမ္မတရုံးပြောခွင့်ပုဂ္ဂိုလ်ဦးစောထေကဗီဒီယိုကိုပြောပါတယ်။
အချိန်30မြောက်အာဆီယံထိပ်သီးညီလာခံကိုခန်းတာအဲ့ဒါတက်မယ်။နောက်အချိန်30မြောက်အာဆီယံမြန်မာဒေါ်ဆန်းစုကြည်ကိုအနေနဲ့လာတော့တယ်အဲ့မှာတက်မယ်။နော်ဒီကြံစီရောရှိတယ်။အဒီကြံစီတပ်ဖို့ရှိတယ်။အကျဉ်းကောင်းကောင်းတက်ပြီးကောင်းကောင်းနေနဲ့ဘိုင်ဘန်နဲ့တွေ့တယ်။အာဆီယံလူငယ်တွေနဲ့အာဆီယံကောင်းကောင်းနေတွေ့တယ်။နောက်အာဆီယံ CSO တွေနဲ့အာဆီယံကောင်းကောင်းနေတွေ့တယ်။အဓိကတော့အာဆီယံပရိုဂရမ်ပေါ့။အာဆီယံရဲ့အစီအစဉ်
ဒေါ်ဆန်းစုကြည်ကမနီလာမြို့တော်ကိုရောက်လာပြီးတဲ့နောက်ဗီယက်နမ်ဝန်ကြီးချုပ်ဖန်ဖင်မင်းနဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပါဝင်အာဆီယံစနေငံကခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ထိပ်သီးညီလာခံမတိုင်မီကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးပွဲတွေမှာတော့အသင်းဝင်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်လုပ်ငန်းတွေအပြင်လူညုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေရဲ့ဒီကနေ့စီဝေးပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ပဋိထက်ဒုံးနဲ့နျူကလ িয়ার စမ်းသပ်မှုတွေပေါ်စိုးရိမ်ကြောင်းပြောဆိုခဲ့ကြတာပါ။ကိုရီးယားကျွန်းဆွယ်ကမတိမငြိမ်ချင်းတွေဒေသရင်းကိုပါကြော်လွန်ရက်ခတ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကကြေညာချက်ထုတ်ပြန်လိုက်တာပါ။မြောက်ကိုရီးယားနဲ့သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့တင်းမာမှုတွေကြီးထွားမလာစေဖို့ထင်းထင်းထင်းထင်းဆောင်ရွက်ချက်ကိုလည်းတိုက်တွန်းခဲ့ပါတယ်။